အခုလိုကဘာတလွားနဲ့ဒေသရင်းတွေမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံပြီးရင်ဒုတိယအဆိုးဆုံးကူးစက်ခံနေရတဲ့တောင်ကိုရီးယားအပါအဝင်အီတလီ၊အီရန်စတဲ့နိုင်ငံတွေကိုကြည့်ရင်ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလာတဲ့သူတွေဒါမှမဟုတ်တရုတ်ကပြန်လာတဲ့သူတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ကူးစက်ရောဂါအထူးကဒေါက်တာဇေယာသက်ကပြောပါတယ်။လူလူချင်းကူးစက်တဲ့ COVID-19 ကိုဒီတိတိယောက်ယောက်ထိမ့်ချုံနိုင်မဲ့နီလန်းရဲလို့ဘာတွေရှိမလဲတခြားရာသီတုပ်ကွေးအမျိုးအစားနဲ့ယောဂလက္ခဏာဘလို့ကွာခြားသလဲဒီအကြောင်းကိုဒီ VOA ကနေပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဆေးဝါးကုသမှုဌာနကဒုတိယဥက္ကဋ္ဌကုသယောဂအထူးကဒေါက်တာဇေယာသက်ကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
တောင်ကိုရီးယားကိုပြီးတော့ကျွန်တော်တို့ခေါ်တာ second epicenter လို့သတ်မှတ်လိုက်တာပေါ့နော်ဒီမြို့အသေးသေးလေးနှစ်ခုမှာမြို့သေးရဲဆိုပေမဲ့လည်းဟိုကျွန်တော်တို့ပမာဏနိုင်ငံရအတွက်လို့ရှိရင်တော့ပကူတို့ပြည်တို့လိုနေရာမျိုးပေါ့နော်ဆိုတော့အဲ့လိုနေရာမှာလူပေါင်းအခုဆိုရင်တော့900နီးပါးလောက်ထိဖြစ်သွားပြီးတော့တည်တဲ့လူက900လောက်ရှိပြီဆိုတာ confirm သူတို့လောက်လာရပေါ့လေတရုတ်ပါတော့ဟုတ်တယ်တောင်းနဲ့ချီပြီးတော့ infected ဖြစ်ပြီးတော့ထောင်နဲ့ချီတည်တယ်ဒီမှာ900ကျော်ခု900နီးပါးကတ်လာတယ်900တည်တယ်ဆိုတော့ဒါတော်တော်လေးကိုစိုးရိမ်စရာအကြောင်းအရာတစ်ခုဖြစ်တယ်။ဘာကြောင့်ဒီလိုကူးစလဲပေါ့တရုတ်ပြည်အနေတဆင့်တောင်ကိုရီးယားကိုရောက်သွားတယ်လေပေါ့ဆိုတော့ဒီ Wuhan area မှာလူပေါင်းမြောင်များစွာနိုင်ငံပေါင်းမြောင်များစွာနိုင်ငံသားတွေရှိနေပါတယ်။ဘာလို့ဆိုတော့အလုပ်အလုံတရာမှာအဆင်ပြေတဲ့နေရာကြီးတစ်ခုဖြစ်နေတာကိုဆိုတော့ကိုရီးယားတွေဒီတရုတ်တွေနဲ့အများကြီး business လုပ်တဲ့လူတွေဖြစ်ပါလိမ့်မယ်။ဆိုတော့အဲ့ဒီအခုကိုရီးယားဖြစ်တဲ့ကိစ္စတော့အခုလောလောဆယ်မှာ epidemiology data မထွက်လာသေးပါဘူး။ကျွန်တော်တို့သိတဲ့တစ်ချက်ဒီ church မှာတွားပြီးတော့ connection ရှိတယ်ဆိုတာပဲကျွန်တော်တို့သိတာပါ
ကူးစက်ခံရသူကသူကယောဂလက္ခဏာမပြပဲကူးစက်ခံနေရတယ်ဆိုတော့ဒါပေမဲ့အဲ့တော့တကယ်တမ်းဒီကူးစက်မှုအခြေအနေပေါ့နော်တောင်ကိုရီးယားပဲဖြစ်ဖြစ်ဒီကူးစက်ခံနေရတဲ့နိုင်ငံတွေရဲ့အခြေအနေကြည့်လို့ရှိရင်ဟိုဟာပေါ့အယမ်းမြန်ဆန်ပြီးတော့ဟိုတိတ်ဆုံးသူတွေလည်းရှိတဲ့ခါကျတော့သူ့ရဲ့ယောဂလက္ခဏာအတိအကျကိုရောဆရာတို့ဆေးပညာလောကမှာသိရပြီလား
ယောဂလက္ခဏာအတိအကျတော့အခုချိန်ထိကတော့ဒီယောဂနှစ်ခုဒီ influencer နဲ့ဒီဟာနဲ့ဒီကိုရိုနာ COVID-19 နဲ့ပုံမှန်အားဖြင့်အတူတူပဲဘယ်လိုမှခွဲလို့မရအောင်ကျွန်တော်တို့ကြည့်ရလို့ရှိရင်ဆိုတော့ကျွန်တော်တို့ခွဲလို့ရတာတစ်ချက်ပဲရှိတာအခုကကျွန်တော်တို့ဒီလူနာတယောက်ကိုကျွန်တော်ဆေးကမှာလာတယ်ဒါမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကမေးတာ travel history နောက်ပြီးတော့ဒီလို exposure ဖြစ်နိုင်တဲ့လူတွေရှိသလားပေါ့နော်ဒါမျိုးပဲကျွန်တော်တို့ကမေးတာပေါ့လေအဲ့လိုမျိုးခွဲလိုက်တာပေါ့လက္ခဏာအရတော့ဘယ်လိုမှခွဲလို့မရပါဘူးနောက်တစ်ခုကျွန်တော်တို့သိတဲ့တစ်ချက်ကဒီယောဂါဒီ SARS ဆိုရင်တော့လူတွေသိကြတယ် severe illness ဖြစ်တဲ့ disease နဲ့ကွာတဲ့တစ်ချက်ကသူက upper respiratory tract ရှိတယ်ဖြစ်တဲ့အတွက်ကိုနှောင်းကမြန်နိုင်အရန်မြန်ပ
ါဒီကိုရိုနာဗိုင်းရပ်စ်ပိုးကလေရနေပေါ့နော်အခုကလူလူချင်းကူးတယ်ဒါပေမဲ့ဒီလေရနေလဲကူးတယ်ဆိုတာမျိုးဟောဖြစ်လာပြီလားရှင
်ကျွန်တော်တို့လက်ရှိအခြေအနေထိကတော့လေရနေတစင်ကူးတယ်ဆိုတော့ airborne transmission တော့ကျွန်တော်တို့ဂူတက်တီကိုတော့ဘယ်သူမှ confirm မလုပ်သေးပါဘူး expert opinion နေလဲအများကြီးသူတို့စမ်းသပ်နေတဲ့အရာတော့ကျွန်တော်တို့လေရနေကူးတယ်ဆိုတာ flu လိုဟာမျိုးပေါ့လी flu လိုဟာမျိုးဆိုလို့ရှိရင်တော့ဟုတ်ရှိတယ်ဟာဒီအကုန်လုံးက case ရဝုံငနေတခါပုံဆိုပြီးပေါ်ချလာတယ်မှာရေဒါမျိုးပေါ့နော်ဆိုတော့အခုကတော့ကိုရီးယားမှာဖြစ်လာတာမှာဒီလိုမျိုးလေးနှစ်ခုမှာစပြီးဖြစ်တယ်အီတလီမှာဖြစ်တယ် Northern Italy မှာဖြစ်တယ်ဒီတရုတ်လူမျိုးတွေရနေပဲတဆင့်ကူးလာတာလားလေတဲ့ကနေကူးလာတယ်လို့တော့ဒီနေ့ဒီချိန်ထိ including WHO ပေါ့နော်မကြေညာသေးပါဘူး
အဲ့တော့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်တဲ့ပုံစံပေါ့နော်တရုတ်နိုင်ငံမှာဆိုသူတို့ကဒီမျိုးတွေအိမ်တွေအကုန်လုံးကိုသူတို့ကပိတ်လိုက်တာပေါ့နော်အကုန်လုံးဘယ်သူမှမထွက်ရဘူးဒီလိုထိန်းချုပ်တဲ့ပုံစံမျိုးကိုတခြားအခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတဲ့နိုင်ငံတွေဒီလိုမျိုးထိန်းချုပ်လာမဲ့အလားအလာတွေရောဘယ်လိုရှိလဲရှင
်ဒီကိုရိုနာဒီလူကနေလူကိုတဆင့်ကူးရဲဆိုပြီးတော့ principal လက်ကင်ထားသူတွေကတော့ဒါအကောင်းဆုံးနည်းလမ်းquarantine လုပ်ခြင်းဒီအကောင်းဆုံးနေရာတစ်ခုပဲလို့သတ်မှတ်လို့ရပါတယ်မှာ။ဘာဖြစ်လို့လဲဆိုတော့ vaccine ဆိုတာမပေါ်သေးပါဘူး။ okay ဆေးဆိုတာလည်းမပေါ်သေးပါဘူး။ okay လူတွေတုံးကြတယ်ဆေးတွေတုံးကြတယ်ဆိုတော့တရုတ်ပြည်မှာဒါ experimental လုပ်နေကြတာပါ။ဘယ်သူမှတရားဝင်ထုတ်ပြန်ခြင်းမရှိပါဘူး။ဆိုတော့ဒီ vaccine ပေါ်မှသာလေယောဂတစ်ခုကိုကောင်းကောင်းလေးထိန်းလို့နိုင်ပါပါ။ဆေးပေါ်ရုံနဲ့တော့ထိန်းရတာတခါလေးခက်ပါလေ။ဒီတရုတ်ပြည်မှာသူတို့ဒါကြောင့်မို့ကျွန်တော်တို့သုံးတဲ့စကလုံးလိုမျိုးပေါ့နော် blanket isolation လို့ဟာပြောလုပ်ချလိုက်တာတမျိုးလုံးသူတို့ပိတ်ချလိုက်တာဟိုတစ်ဖက်တစ်လမ်းကြည့်လို့ရှိရင်တော့ဒီ US ဆိုထားပါတော့နော် European country တွေမှာလုပ်ဖို့ချန်စာတော့ဒါမျိုးကခက်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တခြား aspect တွေကနေမကြိုက်တဲ့လူတွေအများကြီးရှိပါလိမ့်မယ်